ဒီကျနိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာရှိတဲ့စစ်စေးဂိတ်တစ်ခုကိုအစ္စလာမစ်စစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်13ဦးသေဆုံးသွားတယ်လို့အီဂျစ်အနာပိုင်တွေကပြောပါတယ်။မြောက်ဆိုင်းနိုင်ကျွန်းဆွယ်ရဲ့ခရံမြို့တော် El Aris မြို့မှာရှိတဲ့အဲ့ဒီစစ်စေးဂိတ်ကိုမော်တာတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့အီဂျစ်ပြည်ထောင်စုဌာနကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းIS Islamic စစ်သွေးကြွအဖွဲ့ကပြောပါတယ်။ဒါပေမဲ့အဲ့ဒီစစ်စေးဂိတ်မှာဖောက်ခွဲပစ္စည်းတွေပြည်တင်ထားတဲ့ကားဘုံးနဲ့အသေးခံတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။ဇန်နဝါရီလတုန်းကလည်း El Arish မြို့လေကောင်မှာစစ်သွေးကြွတွေကအလားတူတိုက်ခိုက်မှုမျိုးပြုလုပ်ခဲ့တဲ့အတွက်အနည်းဆုံး5ဦးသေဆုံးခဲ့တာပါ။ဆိုင်းတိုင်းဒေသမှာလွန်ခဲ့တဲ့နှစ်အနည်းငယ်ကတည်းက Islamic တောင်းကျမ်းသူတွေရဲ့လှုပ်ရှားမှုအတန်အသင့်ရှိခဲ့ပေမဲ့2023ခုနှစ်အတွင်းမြို့တော်ကိုင်ရိုနဲ့တခြားဒေသတွေမှာလူမှုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကြောင့်အစ္စလာမ်ဝါဒီတမရမိုဟာမက်မော်စီကိုစစ်တပ်ကယာရုကဖျောက်ချခဲ့ပြီးတဲ့နောက်မှာအရှိန်မြင့်ဖြစ်ပေါ်လာခဲ့တာပါအဆိုအဝါဆုံးတိုက်ခိုက်မှုကတော့မနစ်အော်တိုဘာလာတုန်းကရုရှားပိုင်လေကြောင်းလိုင်းတစ်ခုကိုစစ်သွေးကြွတွေကပစ်ချလိုက်တဲ့အတွက်လူပေါင်း224ဦးသေဆုံးခဲ့တာပါအဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းဆိုင်းတဲ့အခြေစိုက် IS အဖွဲ့နဲ့ဆွနယ်မှုရှိတဲ့အဖွဲ့ကပြောပါတယ်